ီတလီနိုင်ငံဗန်နစ်ပင်မှာမကြုံဆက်ဘူးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်။ UNESCO ကမ္ဘာ့ရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ဗန်နစ်မြို့ရဲ့80ရာခိုင်နှုန်းကျော်ဟာရေကြီးတဲ့ဒဏ်ခံနေရခြင်းမှာပဲတောက်ကြံနေအာယုံတက်ချိန်မှာတော့နောက်ထပ် DA တက်တာနဲ့ကြုံခဲ့ရပါတယ်။ရှေးခေတ်အမှုပညာလက်ရာတွေနဲ့ပြည့်နေနေတဲ့ဒီမြို့ရုပ်မှာရုပ်ထုကြီးတွေဖျားကြောင်းနေတဲ့နန်းတော်တွေပျက်စီးကုန်မှာကိုဒေတာကံတွေဆိုးရိမ်နေကြပါတယ်။ဟုတ်တော့မိုးတန်ရပောင်းများစွာခန်းဆန်းနေရတဲ့ Venice မြို့မှာအင်ကာနိကဒီရေတက်ခဲ့ပေမဲ့စိုးရင်ကြီးအမှတ်အထိမရောက်ခဲ့ပဲမြို့ရဲ့80ရာခိုင်နှုန်းကျော်ရေလွှမ်းသွားတာဖြစ်ပါတယ်။နေအိမ်တွေဈေးဆိုင်တွေရေကြီးတဲ့ဒဏ်ခံရတယ်လို့လမ်းဘေးသတင်းစာဆိုင်ကလေးတွေကတော့ရေထဲမျောပါကုန်တာပါ။ Venice ကလမ်းချင်းလေးတွေတစ်လျှောက်ရေစိုးတွေတက်လာပြီးမြို့အထင်ကြီးဖြစ်တဲ့ Saint Mark ယဉ်ပြင်မှာရေလွှမ်းသွားတဲ့နောက်မှာအီတလီဝန်ကြီးချုပ် Giuseppe Conte ကစက်တဘရီနေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်။အင်ကာနိကပုံမှန်ထက်မီတာ 1.8 အမြင့်အထိရေတက်ခဲ့ပါတယ်1966ရေကြီးတဲ့ဒဏ်ကြောင့် Venice မြို့ကန်တွေထွက်ပြေးရခြင်းကအမြင့်ဆုံးရေတက်ခဲ့တာက 1.64 မီတာဖြစ်ပါတယ်